တော်တာရှင်များရှင်ချက်30မြောက်နိုင်ငံတကာမျိုးသမီးများနေ့ကိုမေလ10ရက်နေ့ကနိုင်ငံတကာမှာအထိမ့်မှအခမ်းအနားတွေနဲ့ကျင်းပခဲ့တာတော်တာရှင်များအသိပေးဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှလည်းအမျိုးသမီးခေါင်းဆောင်တွေညီလာခံတရက်ကိုကျင်းပခဲ့ရမှာသမ္မတကတော့လော်ရာ ဘုရှ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာ ရိုက်စ်တို့လည်းတက်ရောက်ပြီးမိန့်ခွန်းပြောကြားခဲ့ကြပါတယ်။ Mrs. Bush ပြောကြားသွားတဲ့မိန့်ခွန်းမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုရည်ညွှန်းကြေကြတာတည်ရပါတယ်အကြောင်းစုံကိုဒေါ်လှလတန်းကတင်ပြပေးပါလားရှင
်ဟုတ်ကဲ့ဒေါက်တာဆူရင်အမေရိကန်နိုင်ငံသားရေးဌာနမှာနိုင်ငံတကာမြို့သမီးများနေ့အထိမ့်မှဖြစ်မြို့သမီးခေါင်းဆောင်များဆိုင်ရာညီလာခံကိုမနေ့ကကျင်းပခဲ့ရမှာမွတ်စလင်ဆင်ငါနိုင်ငံကကိုယ်စားလှယ်တွေတက်ရောက်ဖြစ်ကြပါတယ်အဲ့ဒီမှာတက်ရောက်မိကွန်းပြောကြားခဲ့သူများနေ့တူကတော့သမ္မတကတော့လော်ရာ ဘုရှ်ပဲဖြစ်ပါတယ်အမျိုးသမီးများရဲ့လူအခွင့်အရေးတိုးတက်စေဖို့ဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာပေါ်ထားရှိတဲ့ policy မှာဦးစားပေးချက်တရအဖြစ်သမ္မတဘုရှ်ကထားရှိတဲ့အကြောင်းသမ္မတကတော့ပြောကြားခဲ့ရမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အကြောင်းကိုပါထည့်သွင်းပြောကြားသွားခဲ့ပါတယ
် We join people around the world in protesting the house arrest of Aung San Suu Kyi who is a leader in the struggle for freedom in Burma
ဒီမနက်ကမှနုနမှုတွေရုံးကန်ရမှာခေါင်းဆောင်ဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်နေအိမ်မှာအကျဉ်းချုပ်ချထားခြင်းခံရတာကိုကဘာတစ်ခွန်းလူတွေကဝိုင်းကန့်ကွက်ကြရမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်။တရုတ်နဲ့ကျူဘာတို့မှလည်းအမျိုးသမီးတွေဟာသူတို့ရဲ့နိုင်ငံရေးဒါမှမဟုတ်ဘာသာရေးယုံကြည်ချက်တွေကိုလလစွာထုတ်ဖော်ပြောကြားခွင့်မရှိကြသေးပါဘူး။ကဘာတစ်ခွန်းမှာအမျိုးသမီးတွေကိုကျုံပြုတဲ့နိုင်ငံသားတဲ့လူကုန်ကူးမှုဟာလည်းဆက်လက်ရှိနေသေးပါပဲ။ဒါကြောင့်ညော့ကမှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂမြို့သီးများဘဝရှင်တင်ရေး CSU ညီလာခံကြီးမှာအယုံစုဆိုင်မှုတိတ်ကိုလိုအပ်နေတဲ့လူကုန်ကူးမှုကိစ္စနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကတင်သွင်းမှုစ조사နေပါတယ်လို့သမ္မတကတော့ပြောကြားသွားပါတယ်။နိုင်ငံတကာမြို့သီးများနေ့ကိုဆင်နွှဲရမှာယဉ်ကျေးမှုနောက်ခံအမျိုးမျိုးကလာကြတဲ့အမျိုးသမီးတွေနဲ့အမျိုးသားတွေအနေနဲ့ကဘာကြီးကနေရင်ဆိုင်နေရတဲ့ဒီမိုကရေစီအကဲဆမ်းမှုတွေလွတ်လပ်မှုအကျိုးကိုဘယ်လိုအကောင်းဆုံးတည်ပိုးပေးနိုင်မလဲဆိုတဲ့အချက်နဲ့တိခါမှုရှိတဲ့လူအဖွဲ့အစည်းကိုဘယ်လိုတည်ဆောက်ယူနိုင်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီမိုကရေစီရဲ့အင်္ဂါရတစ်ခုဟာရွေးကောက်ပွဲဖြစ်တာမှန်ပေမဲ့တခြားအင်္ဂါရတွေလည်းရှိတာတွေ့ရတယ်လို့သမ္မတကတော့ခုလိုထောက်ပြသွားပါတယ်
။ Democratic societies welcome the free exchange of ideas and information. They encourage
ဒီမိုကရေစီနီးကြတဲ့လူဖွဲ့စည်းဟာအတွေ့အခေါ်တွေကိုလွတ်လပ်စွာဖလှယ်တာကိုကြိုဆိုပါတယ်။အခြေတင်ဆွေးနွေးမှုတွေကိုလည်းအားပေးတယ်။ပညာရှာမှုနဲ့လိလာစီပူမှုတွေကိုလည်းထောက်ခံတယ်။လူတွေကိုကန့်တာချုပ်ချယ်မှုမရှိပဲကိုယ်စွမ်းရှိသမျှညံစွမ်းရှိသမျှဖွံ့ဖြိုးတိုးတက်အောင်ခွင့်ပြုတာဖြစ်တယ်။ဒီနေရာမှာကမ္ဘာတစ်ဖက်ရှိအမျိုးသမီးတွေနဲ့အတူအမေရိကန်အမျိုးသမီးတွေကလည်းသွေးစီခိုင်မာစွာရပ်တည်ပါတယ်လို့သမ္မတကရကပြောကြားသွားပါတယ်။တကယ်တော့ဒီကမ္ဘာခေါင်းဆောင်နိုင်ငံဖြစ်တဲ့အမေရိကန်ဟာလည်းသမိုင်းကြောင်းက6ဖြစ်ကင်းတဲလဲစီရှိလာတယ်တော့မဟုတ်ပါဘူးလို့သမ္မတကရကဝန်ခံပြောကြားသွားပါတယ်။နေပြည်တော်ပိုင်ခွင့်ရဖို့အဆုံးဖြတ်ပြီးနိုင်တဲ့ယာရုတွေမှာတာဝန်ထမ်းဆောင်နိုင်ခွင့်ရဖို့ကိုဆယ်စုနှစ်ပေါင်းများစွာတိုက်ယူခဲ့ကြရတာဖြစ်တယ်။ရှေ့ကအခုလိုအမျိုးသမီးခေါင်းဆောင်ကြီးတွေရဲ့ဇွဲမမလျှော့ကြိုးပမ်းမှုတွေကြောင့်လည်းအမေရိကန်အမျိုးသမီးတွေဟာပြီးခဲ့တဲ့ရာစုစောစောပိုင်းကနေပြည်ပိုင်ခွင့်ရခဲ့ကြတာဖြစ်တယ်လို့သမ္မတကတော့ရှင်းပြသွားပါလိမ့်။ထားကြောင့်မို့ကမ္ဘာတစ်ဖက်ဒီမိုကရေစီကိုဥတီရမှာအမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်လှုပ်ဆောင်ခွင့်ရဖို့ကြိုးပမ်းရမှာအမေရိကန်ပြည်ထောင်စုကထောက်ခံသွားမယ်။ဒါကြောင့်လေတချင်းကတာလီဘန်လက်အောက်မှာရောက်ခဲ့တဲ့အနှင်ကအာဖဂန်အမျိုးသမီးတွေဟာအခုလွတ်လပ်ရေးရခဲ့ကြပြီးမကြာသေးမီကပဲမဲပေးခဲ့ကြတဲ့လူ၈သန်းနဲ့60ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တယ်။အာဖဂန်ရဲ့ဖွဲ့စည်းပုံခြေကဥပဒေတည်ဟာလေအမျိုးသမီးတွေရဲ့အခွင့်အရေးကိုအာမခံချက်ပေးထားပြီးမွတ်စလင်ကဘာမှာအမီဆုံးဖြစ်တာတွေ့ရတယ်လို့သမ္မတကရကပြောကြားသွားပါတယ်။အလားတူပဲအီရတ်မှာလည်းချင်းချောက်မှုတွေအခက်ခဲတွေကြားကအမျိုးသမီးတွေဟာမဲတွေထွက်ပြေးခဲ့ကြတယ်။ယာယီလွှတ်တော်မှာလည်းအမျိုးသမီးကိုယ်စားတွေသုံးပုံတစ်ပုံပါတဲ့အတွက်ဖွဲ့စည်းပုံခြေကဥပဒေရေးဆွဲရာမှာအမျိုးသမီးတွေဟာစွမ်းမမှုရှိနိုင်ကြမှာဖြစ်တယ်။ပါလက်စတိုင်းနယ်မြေတွေမှာလည်းမဲပြေးခဲ့ကြတဲ့အတွက်ရှေ့လယ်ပိုင်းရှိတခြားဒေသတွေကလည်း ဒုတိယတွေလည်းဘယ်တော့ကိုနိုင်ငံခေါင်းဆောင်ကိုရွေးချယ်နိုင်ကြမလဲဆိုတဲ့မေးခွန်းတွေမေးလာကြတာတွေ့ရတယ်လို့သမ္မတကရောကပြောကြားသွားပါတယ်။ဒါကြောင့်လည်းဖိနှိပ်ခံလူအဖွဲ့အစည်းတွင်ရောက်နေကြသူတွေကိုစားနှိုးချမှုရှိရအောင်လုပ်ပေးရမယ်တာဝန်ရှိတယ်လို့လည်းသမ္မတကရောကခုလိုပြောကြားသွားပါတယ်။
We all have an obligation to speak for women who are denied their rights to learn, to vote, or to live in freedom.
ညာတင်ကွင်းနေပြည်ကွင်းဒလစွာနေထိုင်ကွင်းမရကြတဲ့မျိုးသမီးတွေကိုစားထောက်ဖို့ပြောကြားပေးဖို့ကျမတို့မှာတာဝန်ရှိပါလေ။ကျမတို့အနေနဲ့နောက်ခံရင်ချင်းမှုအမျိုးမျိုးကွဲပြားကြမှာဖြစ်ပြီးလူခွင့်ရတိုးတက်စေဖို့လှုံ့ဆော်ပေးရမှာလူသားတွေအားလုံးမှာတာဝန်ရှိပါလေ။ဒီတန်တိထံခိုင်မာမှုကိုကမ္ဘာတိုက်ကြီးတိုင်းကစိတ်စေတနာမှန်ကြသူတွေအားလုံးလက်ကင်ပြုကြမှာဖြစ်ပါလေလို့သမရကရောကအမေရိကန်နိုင်ငံကြီးဌာနမှာကျင်းပခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ခန်းမှာပြောကြားသွားတာဖြစ်ပါလေရှင်
ကျေးဇူးပါပဲတော့လှလှ